မြောက်ကိုရီးယားရဲ့မဟာမိတ်တွေဖြစ်တဲ့တရုတ်နဲ့ရုရှားတို့ရဲ့ကန့်ကွက်မှုတွေကြားကကုလလုံခြုံရေးကောင်စီကမြောက်ကိုရီးယားလူအခွင့်အရေးအခြေအနေကိုတင်ပြဆွေးနွေးဖို့ဆုံးဖြတ်လိုက်ပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံအနေနဲ့17နိုင်ငံတို့ကမြောက်ကိုရီးယားလူအခွင့်အရေးနဲ့ပတ်သက်လို့ဆွေးနွေးဖို့တင်းနှလာနေကမဲခွဲဆုံးဖြတ်ခဲ့ကြပြီးချက်နဲ့နိုင်ဂျီးရီးယားနိုင်ငံတို့ကမဲမပေးဘဲနေခဲ့ကြတာပါ။မြောက်ကိုရီးယားနဲ့ပတ်သက်လို့အရင်ကလုံခြုံရေးကောင်စီရဲ့ဆွေးနွေးမှုတွေထဲမှာနျူကလ িয়ার လက်နက်အကြောင်းကိုသာကန့်သက်ဆွေးနွေးခဲ့တာဖြစ်ပါတယ်။အခုခါမှာတော့အထူးကျန်တဲ့မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ရေးအခြေအနေရရတို့ကိုစီစစ်လေ့လာသွားမှာဖြစ်ပါတယ်ရှင်။